စကိုင်းတိုင်းကံပလူမြို့နယ်စီကုံးမြို့ဝရက်ကွက်နယ်ကျေးရွာတချို့ကိုဇန်နဝါရီ29ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်ပြီးလူငယ်လူလတ်နဲ့လူကြီးပိုင်းအမျိုးသားအမျိုးသမီးတရားဝန်ကျင်လောက်ကိုဖမ်းဆီးခဲ့ပေမဲ့ဒီနေ့မှာတော့လူကြီးပိုင်းနဲ့အမျိုးသမီးတွေကိုပြန်လွှတ်ပြီးစစ်မှုထမ်းနိုင်မဲ့အရွယ်အမျိုးသားတွေကိုတော့ဖမ်းဆီးထားဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးအလိမ်မှာပြောပြပေးပါဦးခင်ဗျာ
။စကိုင်းတိုင်းကံမလူမြို့နယ်စည်းကုံးမြို့ပေါ်ရောက်ွက်ကိုဇန်နဝါရီလ29ရက်မနေ့မနက်9:00ခွဲအချိန်လောက်မှာစစ်ကောင်စီတပ်ဖွဲ့ပြူစောတီအဖွဲ့တွေနဲ့မြို့နယ်ရဲမှုအပါအဝင်အင်အားအလုံးရင်းနဲ့ဝင်ရောက်ပြီးတော့ဒေသခံတွေကိုဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဒေသခံတူကဗီဒီယိုကိုအခုလိုပြောပါတယ်
။မနေ့က9:00ဝင်ကျင်တော့ပါဖြစ်လာတယ်9:00ရနေဒီ10:00တင်နိုင်ပြီပါသူတို့လက်တော်မှာဖမ်းတယ်မနေ့ကလည်းတနေ့ကောင်ကလည်းတနေ့ကောင်အဲမြို့ပတ်ပြောမှာတတိယကောင်လိုက်ဆွဲရပြဖမ်းတော့တော့များတယ်တရားလောက်ရှိရဒါမဲ့ဒီမင်းကလေးတွေနဲ့တို့လူတကြီးပိုင်းတွေကတော့ပြန်တော့တယ်လို့ပြောတယ်ဒီကောင်ကတော့သူ့ဘောင်ဟိုနောက်ပိုင်းအဲကျွန်တော်ပြရတော့ကတော့သူတို့အရွယ်ကောင်က30ဝင်းကျင်35 88 79ပါအဲ့လိုရွယ်လေးတွေအဲ9ယောက်လောက်ပါပါလို့ပြောရတယ
်။စီကုံးမြို့ပေါ်မှာရာထဲချီတဲ့ဒေသခံတွေကိုဒီလိုပေါ်ပေါ်တင်တင်လှည့်လည်ဖမ်းဆီးတာဒီတစ်ချိန်ဟာပထမဆုံးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လူခဲ့တဲ့တပတ်လောက်ကလည်းကပ်ပလူမျိုးပေါ်မှာစစ်မှုထမ်းဖို့အတွက်ဒီလိုယာနဲ့ခြီတဲ့ဒေသခံတွေကိုလှည့်လည်ဖမ်းဆီးတာမျိုးလုပ်ခဲ့ပြီးတော့ဒေသခံအနည်းဆုံး300ကျော်လောက်ဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတူကအခုလိုပြောပါတယ်
။ဒီကတော့ဒီကုန်းမျိုးပေါ်ပေါ်မျိုး6ယောက်ပါပေါ့ဗျာလက်ထဲနဂဘောအဲအော်ဒီတီဂျန်နရီချမ်းရေးပေါ့ဗျာ။အာယာနဲ့ခြီပြီးလို့ကတော့ဒီကုန်းမျိုးပေါ်မှာပထမဆုံးအကျဉ်းပေါ့။အရင်ကတော့သူတို့ရောက်စားမရောက်စားဖမ်းလာလို့တော့ရှိတယ်ဒါပေမဲ့ပြန်လုခဲ့တယ်ပေါ့ပတ်ဆိုင်နဲ့ရွေးရင်တော့ပြန်လုခဲ့တာပေါ့ဆိုရင်တော့တော့ဟိုပြီးခဲ့တဲ့တပတ်လောက်ကကွာကပ်ပလူမျိုးပေါ်မှာကွာ350လောက်ပါသွားတယ်လို့ပြောလိုက်တာ350ဆိုတော့ဒီနယ်ကအလုံးလုံးတဲ့သူတွေပေါ့ဗျာမျိုးပေါ်လူငယ်ရောကနယ်ကအဲမှာအလုံးလုံးနေတဲ့အဲလူငယ်များစုပါပါပေါ့ဗျာ
စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြူစောတီအဖွဲ့တွေအထိုင်ချနေတဲ့ဝတ်တော်မြောက်ရွာကလည်းဒီအပိုင်းမှာစစ်မှုထမ်းအတွက်လူငယ်90ဝင်းကျင်ခေါ်ယူခံရတယ်လို့ဆိုပါတယ်။ပြည်စော်တီအကောင့်နဲ့ဂျေးရွာဖြစ်တာကြောင့်အရင်ကမဲနိုင်ရွေးချယ်ပြီးတော့စစ်မှုထမ်းခေါ်ယူတာလုပ်ပေမဲ့အခုဒီချိန်မှာတော့လူငယ်တွေကိုရွေးချယ်ပြီးတော့မလိုက်မနေရစစ်မှုထမ်းခေါ်ယူတာဖြစ်တယ်လို့ဒေသခံကအခုလိုပြောပါတယ်
။ဝတ်တူးမြောက်ရွာတော့သူတို့စကားစားပြူရွာသူတို့ပြူထိုင်စကားရှိတဲ့နေရာပေါ့ဗျာ။ဒီမြောက်ရွာက50 60လောက်တော့ပါတယ်ဒီမှာမှာသူတို့ကလည်းအများကြီးသူတို့ကတော့မဲနိုင်ခံရတဲ့ကြီးရွာတွေပေါ့ဗျာဟိုလိုပြောလို့စစ်ကောင်ကြီးရဲ့လက်ကုတ်တွေကရည်လို့ဖြစ်လာပါစစ်ကောင်ကြီးလည်းအဲအဲလိုပုံလို့ဖြစ်လာပေါ့ဗျာသူတို့ကတော့ပြူရွာထိုင်နေရှိတာတော့အဲအရင်ပိုင်းမှာလည်းသူတို့မဲနိုင်ယူတဲ့မဲနိုင်စနစ်နဲ့သူတို့အဲပြူကြောင်းတာရှိတယ်ခုကတော့သူတို့မဲနိုင်စနစ်နဲ့မဟုတ်တော့လူငယ်မှန်သမျှကိုပေါ်ထားဆွဲတဲ့သဘောမျိုးတော်မျိုးပေါ့ဗျာ
ဇန်နဝါရီလ30ရက်ဒေးလေးလေးလေ12:00ဝင်းကျင်လောက်မှာလဲစစ်ကောင်စီတပ်တွေနဲ့ပြူစောတီအဖွဲ့ဝင်တွေကဝတ်တော်တောင်ရွာနဲ့ဂူကြီးစေးရွာတို့ကိုစစ်ကြောင်းဝင်ရောက်ပြီးစစ်မှုထမ်းအတွက်ဖမ်းဆီးတာမျိုးလုပ်ပေမဲ့ဖမ်းပြီးတဲ့လူငယ်ရှိမရှိကိုတော့မသိရသေးပါဘူးစစ်ကောင်စီကစစ်မှုထမ်းဖို့အတွက်လူငယ်တွေကိုပေါ်တာဆွဲဖမ်းဆီးတာတွေကစကိုင်းတိုင်းအပါအဝင်နိုင်ငံတော်ကဒေသတော်တော်များများမှာတဖြည်းဖြည်းပို့ပြီးတော့များပြားလာနေတာပါစစ်သားစုဆောင်ရေးအတွက်စစ်ကြောင်းထိုးပြီးတော့လူငယ်တွေကိုအတင်းအဓမ္မဝေရောက်ဖမ်းဆီးတာတွေအပြင်စစ်ကောင်စီကနေပြည်ရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကျေးရွာတွေကိုရန်တပ်ပစ်ခတ်တာဒေသကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသတော်တော်များများကဒေသခံတွေဟာစစ်ဘေးရှောင်နေကြရပါတယ်စစ်ကောင်စီကတော့အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နေပြည်ရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနေပြည်ရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ဘေးရှောင်အရေးအတွက်ကနေစီနဲ့အများတဖြည်းဖြည်းတိုးလာနေပြီးတော့စားဝတ်နေရေးအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင်။